တာဝန်ကနေဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့လွန်စွာမှစိုးရင်ပကင်းဖြစ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဦးနေမှာကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်စစ်တပ်ကဖေဖော်ဝါရီလအာဏာသိမ်းခဲ့တဲ့ကတည်းကစပြီးတော့တရားမဝင်ဖမ်းဆီးထားတာဖြစ်ကြောင်းနဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချက်ချင်းလွတ်ပေးဖို့ထပ်မံတောင်းဆိုကြောင်းအလဲကြလုံခြုံရေးကောင်စီဥက္ကဋ္ဌအဗ္ဒူအဘရီယထုတ်ပြန်ကြမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအစဉ်ကူးပြောင်းရေးကိုပြန်လည်ဖော်ဆောင်ဖို့နဲ့ဒီမိုကရေစီအဖွဲ့အစည်းတွေဆက်လက်ရည်ရှင်တန်ခွင့်ပေးဖို့ကိုလည်းလုံခြုံရေးကောင်စီကထပ်မံတောင်းဆိုထားပါတယ်